အာရှနဲ့အာဖရိကဒေသဝန်မှာအခြေခံအဆောက်အအုံတွေတည်ဆောက်ပြီးတော့ကုံသွယ်မှုသဘောတူညီချက်တွေရယူပြီးစီးပွားရေးတိုးတက်အောင်လုပ်ဖို့တရုတ်နိုင်ငံရဲ့ရည်မှန်းချက်ကြီးတဲ့မဟာဗျူဟာကိုတရုတ်ခေါင်းဆောင်ကချပြပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင့်ပနေတဲ့အာရှအာဖရိကညီလာခံအတွင်းတရုတ်သမ္မတရှီဂျင်ပင်ကအခုလိုပြောသွားတာဖြစ်ပါတယ်။အဲ့ဒီညီလာခံအတွင်းမှာအင်ဒိချင်းမြန်မာနိုင်ငံရဲ့သမ္မတဦးသိန်းစိန်နဲ့တခြားတွေ့ဆုံဆွေးနွေးတီးခြားတွေ့ဆုံဆွေးနွေးပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှာအမြင့်ဆုံးအနေအထားအစ်စ်ကိုရောက်ဖို့မျှော်လင့်တဲ့အကြောင်းမစ္စတာရှီကပြောခဲ့ပါတယ်။ VOA သတင်းတောက် Brian Patton ရဲ့သတင်းလွှာနဲ့ CCTV ရဲ့သတင်းတွေကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်
။အခြေခံစောင့်အောင်တိစောက်ရေးစီမံကိန်းတွေအတွက်ဒေါ်လာဘီလီယံပေါင်းများစွာယင်းနှိမ့်နှံမဲ့ပိုလန်မတ်တဲ့အစီအစဉ်တွေကိုလွန်ခဲ့တဲ့လတွေတွင်တရုတ်နိုင်ငံကချပြထားပါတယ်။အာရှဒေသအများစုအရှေ့လေပိုင်းနဲ့ဥရောပတိုက်အထိဆက်သွယ်မဲ့ကားလမ်းတွေ၊ရထားလမ်းတွေနဲ့ပိုက်လိုင်းတွေစသည်အားဖြင့်တိစောက်ဖို့ပါ One Belt, One Road လို့ခေါ်တဲ့ဒီအစီအစဉ်ထဲမှာတရုတ်ကစိတ်ကမ်းတွေနဲ့အာဖရိကနဲ့အရှေ့အလယ်ပိုင်းကစိတ်ကမ်းတွေအကြားဆက်သွယ်မဲ့ရေချောင်းကုန်သွယ်ရေးလမ်းတစ်ခုကိုဖော်ထုတ်ဖို့လည်းပါဝင်ပါတယ်။ဒီအစီအစဉ်ကစီးပွားရေးတိုးချဲ့ဖို့ဆရာထက်တန်နေတဲ့နိုင်ငံတွေကိုချိတ်ဆက်ပေးမှာဖြစ်တယ်လို့ကမ္ဘာကုန်သွယ်ရေးမှာတရုတ်နိုင်ငံရဲ့ငွေကလေးကအရေးပါနေပြီးသားစီးပွားရေးကဏ္ဍကိုလည်းတိုးမြင့်ပေးမှာဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့စီးပွားရေးကိုမြင့်တင်လာမှာအထောက်အကူပြုဖို့အဲ့ဒီနိုင်ငံတွေကတင်သွင်းကုန်အများအပြားအပေါ်အခွန်အောက်တွေနောက်ထပ်ရှော့ချပေးမယ်လို့ညီလာခံတက်ရောက်လာတဲ့နိုင်ငံတရာကျော်ကနိုင်ငံခေါင်းဆောင်တွေအပါအဝင်ကိုယ်စားလှယ်တွေကိုတရုတ်သမ္မတရှီဂျင်ဖင်ကဗုဒ္ဓဟူးနေ့မှာပြောပါတယ်
။中国将于年内对已建交的最不发达国家97%税目
差。တရုတ်နိုင်ငံနဲ့သံတမန်အဆက်အသွယ်ရှိတဲ့ဖွံ့ဖြိုးမှုနိုင်နိုင်ငံတွေအားလုံးကနေတင်ပို့တဲ့ကုန်ပစ္စည်းအားလုံးရဲ့98%အပေါ်အခွန်အောက်ခံတာကိုဒီနေ့အကုန်မလုံးဝပြည့်ဖြည့်ပေးပါမယ်။ဒါအပြင်နိုင်ငံရေးအရာကန့်သက်ချက်ပြင်မထားပဲဖွံ့ဖြိုးဆဲနိုင်ငံတွေကိုအကူအညီအထောက်ပံ့တွေဆက်လက်ပေးသွားမှာဖြစ်ပါတယ
်။တရုတ်ရဲ့စီးပွားရေးအစီအစဉ်ဟာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုတွေလှုပ်ဖို့အားပေးမယ်။နှစ်ဦးနှစ်ဖက်အကျိုးရှိမယ့်အစီအစဉ်ဖြစ်တယ်လို့တရုတ်သမ္မတကဆိုပါတယ်။သမ္မတဦးသိန်းစင်ဟာလည်းဗိုလ်ဟူးနေ့မှာပဲညီလာခံမှမိန့်ခွန်းပြောပြီးကမ္ဘာငြိမ်းချမ်းရေးနဲ့တရားဝါပြောမှုတိုးတက်စေရေးအတွက်ဖွံ့ဖြိုးဆဲနိုင်ငံများပူးပေါင်းဆောင်ရွက်မှုမြင့်တင်ခြင်းခေါင်းစဉ်နဲ့အာရှအာဖရိကညီလာခံရဲ့260ပြည့်အထိမ်းအမှတ်ဗန်တောင်းညီလာခံကိုအမှတ်ရစေဖို့မိမိတို့အားလုံးဒီနေရာမှာရောက်နေရတဲ့အတွက်ကျေနပ်အားရဖြစ်မိပါကြောင်းပြောပါတယ
် We reaffirm our commitment for further enhancements of our solidarity by concluding three outcome
အာရှအာဖရိကနိုင်ငံတွေကြားပူးမိုတည်ငြိမ်အေးချမ်းရေးနဲ့တာယာဝါပြောရေးကိုရှေ့ရှုပြီးဖွံ့ဖြိုးတဲ့နိုင်ငံများအကြားပူးပေါင်းဆောင်ရွက်မှုဆက်ပြီးတော့တိုးမြင့်စေဖို့နဲ့အတွန့်ရှည်တည်တံ့စေဖို့ကျွန်တော်တို့ထပ်ပြီးတော့ဂရုပြုပါတယ်
တရုတ်သမ္မတနဲ့မြန်မာသမ္မတတို့ဟာအရင်နှစ်တည်းရဲ့ထဲမှာပဲညီလာခံပြင်ပမှာတခြားတွေ့ဆုံဆွေးနွေးကြပါတယ်။ One Belt One Road အစီအစဉ်နဲ့တရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ကြားစီးပွားရေးနဲ့ကုန်သွယ်ရေးတွေကိုအပြန်အလှန်ဝင်ထွက်သွားလာလုပ်ကိုင်နိုင်မယ့်အစီအစဉ်တွေပေါ်မြန်မာနိုင်ငံကထောက်ခံတာကိုတရုတ်သမ္မတကအသိအမှတ်ပြုပြောဆိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကခြေနေတွေနဲ့ပတ်သက်လို့တော့ငင်းချင်ရေးဆွေးနွေးပွဲတွေကနေတဆင့်ပြဿနာကိုဖြေရှင်းဖို့မြန်မာနိုင်ငံကကြိုးပမ်းနေတာကိုတရုတ်ကထောက်ခံကြောင်းနဲ့တိုးတက်မှုအသစ်တွေကိုမြင်ရဖို့မျှော်လင့်ကြောင်းမစ္စတာရှီကအလေးနဲ့ပြောသွားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသတည်ငြိမ်ရေးနဲ့လူထုဘေးကင်းလုံခြုံရေးအတွက်မြန်မာအစိုးရအနေနဲ့လှုပ်ဆောင်နေကြောင်းငင်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတယ်လို့ပဲပြန်လည်တည်ဆောက်ရေးကိုအရှိန်မြင့်လှုပ်ဆောင်ဖို့မျှော်လင့်ထားကြောင်းသမ္မတဦးသိန်းစိန်ကပြောတယ်လို့ CCTV သတင်းမှာဖော်ပြထားပါတယ်။သမ္မတဦးသိန်းစိန်ဟာဂျကာတာမြို့တော်မှာကျင်းပနေတဲ့အခုညီလာခံပြင်ပမှာတရုတ်သမ္မတနဲ့တရားတွေ့ဆုံနေပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတရားတွေ့ဆုံတာကိုပြန်ကြဲဝင်ကြီးဦးရထွေရဲ့ Facebook ဆောင်မျက်နှာမှာတင်ထားတာတွေ့ရပါတယ်။အာရှအာဖရိကညီလာခံဟာဒီကနေ့ကြာသပတေးနေ့မှာအဆုံးသတ်မှာဖြစ်ပြီးပူးပေါင်းဆောင်ရွက်မှုဆိုင်ရာမူပေါင်းအသစ်တစ်ခုထွက်လာဖို့နဲ့နိုင်ငံချင်းကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေထွက်လာမယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ။